မေဂန်နိုင်ငံ National မြို့မှာအိမ်လုံးနေထိုင်တဲ့ကားစင်ပေါက်ကွဲသွားတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့ဗဟိုအစိုးရစုံစမ်းစစ်ဆေးသူတွေဟာပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့တဲလွန်စာရရှိဖို့အတွက်အဲ့ဒီမြို့ကစင်ကြေပုံးမှာရှိတဲ့နှစ်ထိုင်တဲ့အိမ်ကိုမနေ့ကရှာဖွေခဲ့ကြပါတယ်ခရစ်စမတ်နေ့ကဖြစ်ခဲ့တဲ့ဒီပေါက်ကွဲမှုကြောင့်လူ3ယောက်တန်းရသွားခဲ့ပါတယ်ဒါပြင်ဒီပေါက်ကွဲသွားတဲ့ကားနာကနေရရှိခဲ့တဲ့လူခန္ဓာကိုယ်အစိတ်ပိုင်းတချို့ကိုလည်းပေါ်ထုတ်နိုင်ဖို့အတွက်ဗဟိုအစိုးရတာဝန်ရှိသူတွေကြိုးပမ်းနေကြပါတယ်နက်ရှုမျိုးလေကောင်မှရက်ထားတဲ့အဲ့ဒီအိမ်လိုနေထိုင်တဲ့ကားဟာတောက်ကြနေမနဲ့အစောပိုင်းကပေါက်ကွဲသွားခဲ့တာဖြစ်ပါတယ်။ဒီပေါက်ကွဲမှုကြောင့်နီးနားကကားတော်ပြင်းများပျက်စီးသွားခဲ့ပြီးတော့စီးပွားရေးလုပ်ငန်း40ကျော်ရဲ့ဆိုင်ခန်းတွေလည်းပတင်းပေါက်တွေကွဲပြီးတော့ထိခိုက်ပျက်စီးသွားခဲ့ပါတယ်။ဒေသခံရဲတပ်ဖွဲ့ FBI တာဝန်ရှိသူတွေနဲ့တခြားအမေရိကန်အစိုးရတာဝန်ရှိသူတွေဟာနက်ရှုမျိုးနဲ့ဆက်တမိုင်အကွာအန်တီယော့ကမျိုးကနထအိမ်တစ်ခုကမြောက်ခန်းကိုအဓိကဝင်ရောက်ရှာဖွေစစ်ဆေးခဲ့တယ်လို့မျက်မြင်သက်သေတယောက်ကကိုးကားပြီးတော့ရိုက်တာသတင်းကဖော်ပြပါတယ်။ဒီပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့သူဟာဘသူဘဝဖြစ်တယ်ဆိုတာကိုတော့တာဝန်ရှိသူတွေဘက်ကထုတ်ဖော်ပြောဆိုခြင်းတော့မရှိပါဘူး။ဒါပေမဲ့လည်းဒီလူဟာ Biggest Townland ကအိမ်နံပါတ်မှာနေသွားတဲ့အသက်63နှစ်အရွယ်အမျိုးသားဖြစ်တယ်လို့ CBS ရုပ်သံသတင်းကဖော်ပြပါတယ်ခင်ဗျာ။